ညပိုင်းမှာအသစ်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနာစင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနာစင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့
ဒီလက်ဒေတာကန်ရွာသား၅ဦးကိုတတ်တယ်ဆိုရဲတပ်မတော်သားများအဖွဲ့ကိုလာရှိုးစစ်တရားရုံးမှာလုံးတင်စစ်ဆေးရမှာအထက်ညွန်ကြားချက်အရာလောက်ရတာလို့သူတို့ကထွက်ဆိုပါတယ်။ရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေတာကန်တွေနေရဲစုနေကြရပါတယ
်။ကျွန်မကနူပန်ပါ။သတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ကကျေးလက်ဒေသခံရွာသား၅ဦးကိုတတ်တယ်ဆိုတဲ့တပ်မတော်သား၇ဦးကိုအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခစစ်တရားရုံးမှာရုံးတင်စစ်ဆေးရမှာအထက်ညွန်ကြားချက်အရာလောက်ရတာဖြစ်ပြီးသူတို့မှအပြစ်မရှိဘူးလို့ပြောကြားလိုက်ပါတယ်။ဩဂုတ်လ၉ရက်နေ့ကတပ်မတော်သားစစ်တီအရာရှိတွေကိုနနက်၁၀နာရီကနေညနေ၆နာရီအထိစစ်ဆေးခဲ့တာပါ။
ကချင်ပြည်နယ်မိုးကောင်းမြို့နယ်စားမော်ကျေးရွာမှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA နဲ့ဖက်ကန့်တတ်ထားတဲ့နယ်မြေအတွင်းတင်းချင်းတီးဝင်ခိုးခဲ့တဲ့ရွာသား၃ယောက်မိုင်းနှမိပောက်ကွဲပြီးသေဆုံးသွားပါတယ်။အခင်းဖြစ်ပွားခဲ့ပြီးတဲ့နောက်တရက်ဩဂုတ်လ၅ရက်နေ့မှာမြေမြုပ်မိုင်းထောင်ထားတာကိုရပ်တန့်ဖို့ကျေးလက်ဒေသခံရွာသားတွေကစုပေါင်းဆန္ဒပြတောင်းဆိုခဲ့ကြတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးတန်းစိုးကပြောပါတယ်။မိုင်းနှမိတေဆုံးသွားတဲ့သူတွေဟာဆူလန်ရွာကရွာသားတွေဖြစ်ပါတယ်။သူတို့စိုက်ထားတဲ့တင်းင်းတီးကိုပြန်ခူးရာကနေမြေမြုပ်မိုင်းနှမိတဲ့အတွက်ကြောင့်တေဆုံးသွားခဲ့တာပါ။အဲ့ဒီနေရာဟာနှစ်ပတ်တက်လုံခြုံရေးအတွက်အပြန်လမ်းမြေမြုပ်မိုင်းထောင်ထားကြတဲ့နေရာဖြစ်တာကြောင့်အန္တရာယ်နေမြေအဖြစ်ဖြတ်တန်းသွားလာမှုမပြုဖို့ကန့်တတ်ထားတဲ့နေရာဖြစ်တယ်လို့စားမော်ကျေးရွာခရီးရန်ဓမ္မဆရာတဦးကပြောပါတယ်။
ဒေသခံချင်းပြည်သူများထိခိုက်နစ်နာမှုတွေထပ်မံမဖြစ်ရလေအောင်ပလက်ဝမြို့နယ်မှာတပ်မတော်နဲ့တိုက်ပွဲတွေမဖြစ်ဘူးစီရင်ရှောင်ရှားသွားမယ်လို့ရခိုင်တပ်မတော် AA ကောင်းဆောင်ကပြောပါတယ်ရခိုင်တပ်မတော် AA ကောင်းဆောင်နဲ့ချင်းအမျိုးသားတပ်ဦး CNF ကောင်းဆောင်တို့မိုင်ချန်ရံမြို့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးတပ်ဖွဲ့များရဲ့မျက်နာစုံကြီးအစည်းအဝေးကြီးမှာတွေ့ဆုံဆွေးနွေးခဲ့တဲ့ရလက်ဖြစ်တယ်လို့ CNF အထွေထွေတွင်ရင်မှု၃ပူးထက်နေကပြီးခဲ့တဲ့တနင်္လာနေ့ကပြောပါတယ်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်အတွင်းမှာခြေကုပ်လှုပ်ရှားနေတဲ့ရခိုင်တပ်မတော်ဟာမြန်မာအစိုးရတပ်မတော်နဲ့ပြီးခဲ့တဲ့နှစ်ကစပြီးမကြာခဏတိုက်ပွဲဖြစ်ပွားလာနေလို့ဒေသခံ390ကျော်ကနေရက်ကိုမပြန်ရေးပဲတင်းရှောင်နေရဆဲဖြစ်ပါတယ
်ရခိုင်ပြည်နယ်တတိယကြိမ်ဒုတိယပုံမှန်လွတ်တော်အစည်းအဝေးမှာ28နှစ်မြောက်ရှစ်လေးလုံးအထိတ်မှတ်ဝန်းနေကြောင်းရှစ်လေးလုံးအထွေထွေတပိတ်ကြီးဆိုင်ရာဝန်းနေမှုအဆိုတစ်ခုကိုပထမဆုံးအကြိမ်တင်တွင်းလိုက်ပါတယ်ဩဂုတ်လ၈ရက်နေ့ကကျင်းပတဲ့လွတ်တော်အစည်းအဝေးမှာမြေပုံမြုပ်နယ်အမတ်စ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကတင်တွင်ခဲ့တာပါဒီမိုကရေစီလမ်းကြောင်းထက်မှာရှောက်နေကြသူတွေအနေနဲ့အသက်သွေးချွေပေးဆပ်ပြီးတိုက်ပွဲဝင်ကြတဲ့သူတွေကိုမမေ့ကြဖို့နဲ့ရှစ်လေးလုံးနေ့မှာကြဆုံခဲ့ကြတဲ့သူရဲကောင်းတွေကိုအောက်မေ့တတိယလည်းဝန်내ကြောင်းအဆိုကိုတင်တွင်တာဖြစ်တယ်လို့ဆိုပါတယ
်တက်သိန်းပေါင်း2000နီးပါးရှိတဲ့ဆောက်လုပ်ရေးစီမံကိန်းကြီးတစ်ခုရပ်ဆိုင်ထားဖို့မွန်ပြည်နယ်လွှတ်တော်ကဆွေးနွေးထားပြီးမဲ့စီမံကိန်းကိုမွန်ပြည်နယ်အစိုးရကလျှာထားတဲ့အတိုင်းအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်။တက်သိန်းပေါင်း1000ကျော်ကုန်ကြမဲ့အစ်မြင့်အစိုးရအဲ့ရိတ်သားစီမံကိန်းနဲ့တက်သိန်းပေါင်း8000ကျော်ကုန်ကြမဲ့ဥပဒေချုပ်ရုံးအသစ်တည်ဆောက်မဲ့စီမံကိန်းတွေဖြစ်ပါတယ်။စီမံကိန်းတစ်ခုအတွက်ကုန်ကြမဲ့ငွေတွေပြည်သူအတွက်ဓာတ်ရိုက်အကျိုးပြုတဲ့စီမံကိန်းတွေအဖြစ်ပြောင်းလဲအသုံးပြုဖို့ပေါင်မြွနယ်ကလွှတ်တော်ကိုယ်စားလှယ်ဦးထွန်းမင်းအောင်ကဆွေးနွေးထားပြီးမဲ့ဒီစီမံကိန်းတစ်ခုကိုအကောင့်ထည့်လှုပ်ဆောင်သွားဖို့အတည်ပြုထားပြီးဖြစ်တယ်လို့မွန်ပြည်နယ်အစိုးရအဖွဲ့စီမံကိန်းဗန္ဒာရီလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးဝနကျော်ကပြောပါတယ
်လူထုခံစားနေရတဲ့ပြဿနာတွေကိုပူးပေါင်းဖြေရှင်းနိုင်ဖို့ဝင်ကြီးချုပ်ပါဝင်ကရင်ပြည်နယ်အစိုးရအဖွဲ့လွတ်တော်အရက်ဖက်ဖွဲ့စည်းနေပြည်သူလူထုတို့တွေ့ဆုံဆွေးနွေးကြပါတယ်။ဩဂုတ်လ9ရက်နေ့ကဖမ်းမြို့မှာတွေ့ဆုံခဲ့ကြတာပါ။ပထမဆုံးပြုလုပ်တဲ့လူထုတွေ့ဆုံပွဲမှာလေယာဉ်ပြည်တနာမိုင်းဖောက်ခွဲတဲ့ထုံးကြောက်ကူပြည်တနာ မူရင်စေဝါပြဿနာတွေပါဝင်လူထုကြုံတွေ့နေရတဲ့အခြားသောပြဿနာတွေကိုလက်တွဲဖြေရှင်းနိုင်ဖို့အတွက်၃လတစ်ကြိမ်တွေ့ဆုံပွဲပြုလုပ်ပေးဖို့လူထုနေရာကျော်ကကရင်ပြည်နယ်ဝန်ကြီးချုပ်ထံတိုက်ရိုက်တောင်းဆိုခဲ့ပါတယ်
တဲ့တင်းလွားတွေကိုဆက်လက်တင်းဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်အေအေနဲ့မြမအစိုးရတပ်တွေကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရွှန့်ပြီးကြောက်တော်ပုံနာကျွန်းနဲ့ဘူးတီတော်မြို့နယ်ကနီးဆက်ရာကျေးရွာတွေမှာဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်။အဲ့ဒီထဲကကြောက်တော်မြို့နယ်မှာခိုလုံနေကြရတဲ့စစ်ပြည်ဒုက္ခသည်400ခန်းကနေကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုမောင်အေးကလည်းအခုလိုစူးစီးထားပါတယ်ရှင်
။ကြောက်တော်မြို့နယ်ငစဲကိုက်ကျေးရွာမှာခိုလုံနေတဲ့ဒုက္ခသည်တို့ဖြစ်သူဦးလှမောက်သိန်းကသူတို့လာရှိတဲ့အခြေအနေကိုအခုလိုပြောပါတယ်
ဒီလိုလူထားတဲ့အားတွေနဲ့ကျွန်တော်တို့ရည်တည်နေပါတယ်။ဒါနဲ့ဒီအခေါ်လာလို့ဆိုရင်တော့စခန်းတခုကိုရိခါနေတဲ့တာလာပြောနေတဲ့အခြေအနေရှိနေပါတယ်။ကျွန်တော်တို့ဝန်ကြီးအနေနဲ့ကတော့ကဲလည်းမရှိဘူး။ဒီကိုယ်တိုင်သာမဟုတ်တော့အလုံးလုံးကလည်းတော်တော်ခက်ခဲရှိနေပါတယ်။မပြေချတဲ့နေစာလုံးတွေတော့ဝင်လို့နေကြပါတယ်။ဒီမိုးရာသီမှာဆိုရင်ကျွန်တော်တို့ကိစ္စကိုမြင်လို့မရှိဘူးဆိုရင်တော့စားရတဲ့ခါကတော်တော်ခက်ခဲလာနေတဲ့အခြေအနေရှိပါတယ်။
မစရာကြီးရွာစိုက်ချောက်စခန်းမှာရခိုင်နဲ့မြို့တရင်သာဒုက္ခသည်အိမ်ထောက်စု60နဲ့လူဦးရေ320ဦးခိုးလုံနေကြတာပါမေလာတွန်းကရခိုင်ပင်နယ်လွှတ်တော်စေဝေးမှာစိုက်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့ပေးဖို့အတွက်အတေပြုဆုံးဖြတ်ခဲ့ကြပေမဲ့ပြည်နယ်အစိုးရကနေအိမ်တွေဆောက်ဖို့တော့အိမ်ထောက်စုတစုကိုကျဲငွေ2သိန်းနဲ့ကလဲရွယ်ပညာသင်ဖို့တော့ယာယီကြောက်စော်တခုဆောက်ပေးခဲ့ပါတယ်အဲ့ဒီဒုက္ခသည်တွေဟာတောင်ရလုံငန်းတွေကိုအဓိကထောက်လုပ်ကိစားဆောင်ကြသူတွေဖြစ်တဲ့အတွက်အခုလိုစိုက်ပျိုးရာသီမှာနေရက်ကိုပြန်လို့ကြပေမဲ့နေရက်ကိုပြန်ဖို့တော့အခက်အခဲတချို့ရှိနေသေးတယ်လို့လည်းဦးလှမုံသိန်းကအခုလိုစပြောပါတယ်
ဒီနေ့မှာကျွန်တော်တို့ဒေသတွေကိုအဝေးကနေလုံးလုံးမရဘူးအလောက်ကတည်းကဘာမှလုံးဝတော့ပြေမူရတာလည်းရှိတယ်နောက်ထပ်ဒီပွဲတွေပါတယ်ဖြစ်လာနေတဲ့အခြေအနေတွေကိုသူ့ရင်ပြီးတော့ကျွန်တော်တို့မူရင်ဖြစ်တာပါ
လူမှုကိစ္စရေးလုပ်ငန်းတွေလုပ်နေတဲ့ဝင်လာဖောက်ဒေးရှင်းကကောက်ဆော့တူဖြစ်သူဇာရည်ဆရာဝေဟန်အောင်ကအခုရပိုက်အတွက်မှာဒုက္ခသည်တွေကိုအကူအညီသောပေးဖို့အစီအစဉ်ရှိတယ်လို့အခုလိုပြောပါတယ
်ဘုရားလားနောက်ပိုင်းမှာဒုက္ခသည်တွေကနောက်ပိုင်းအစ်ကိုတိုးလာလို့ကျွန်တော်တင်ပြတယ်အဲ့ဒီကဒုက္ခတွေတွေ့ပါတယ်ဆင်မှာကျွန်တော်ကဒီကပွားရည်လာရတော့လေးခက်ခဲရှိတယ်။ဒါပေမဲ့ဒုက္ခစားရတဲ့တကယ်အခက်ကြီးရောက်လာပြီလို့ကျွန်တော်တင်ပြလိုက်ဆင်မှာတော့ဒီကျောင်းရဲ့အတူတည်းမှာကျွန်တော်တို့အခက်ဒုက္ခတွေပေါ်ပြုတ်ခဲ့ပြင်ရှိရခဏ
။ရခိုင်ပင်နယ်အတွက်မှာမြန်မာအစိုးရတက်နဲ့ရခိုင်တက်မတော်တို့အကြားတိုက်ပွဲတဲ့ဖြစ်ပေါ်ခဲ့ပြီးတဲ့နောက်ကြောက်တော်ပုံနှကျွန်းပူးတီတော်နဲ့ရသေးတော်မြို့နယ်တွေမှာနေရဆန့်ခွာခဲ့ရတဲ့စိုက်ပေးဒုက္ခတွေစုစုပေါင်း2600စွာအရာကြီးခိုလုံနေကြရပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အတွင်းကနိုင်ငံသားယင်းနှီးမြုပ်နှံမှုတွေကြောင့်ဒေသခံမွန်တိုင်းရင်းသားပြည်သူတွေဘဝအခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းရဲ့2016ခုနှစ်အစီရင်ခံစာကနေဖော်ပြထားပါတယ်ယင်းနှီးမြုပ်နှံမှုလုပ်ငန်းတွေကြောင့်မွန်ပြည်နယ်အတွင်းဘလို့တက်ရောက်မှုရှိနေတယ်လဲဆိုတော့ကိုမိရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
မွန်ပြည်နယ်အသွင်းရှိနိုင်ငံသားရင်းနှီးမြှုပ်နှံမှုများကိုစမ်းစစ်ခြင်းဆိုတဲ့အစီရင်ခံစာထုတ်ရတဲ့ရည်ရွယ်ချက်နဲ့မျှော်လင့်ချက်ကိုမွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းမှအချက်အလက်မှတ်တမ်းတင်သူမင်းပညာဦးကအခုလိုပြောပါဗျာ။ဒီ
အစီအကကတော့မွန်ပြည်နယ်မှာရှိတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုရည်ရွယ်ချက်မှုကိုဖော်ထုတ်ခြင်းနောက်တစ်ခုကဒီကော်မတီကတာဝန်ယူမှုတာဝန်ခံမှုနဲ့ဝန်လိမ်ညံမှုရှိဖို့တော့ပြီးတော့တက်ခံလူထုတွေကိုကာကွယ်ပေးမယ်မူဝါဒနဲ့ဥပဒေတစ်ခုပေါ်ပေါ်ဖို့ပေါ့နော
်။အစီရင်ခံစာပါအကြောင်းအရာတွေနဲ့ပတ်သက်ပြီးမင်းပညာဦးကအခုလိုဆက်ပြောပါတယ်
။ဒီမွန်ပြည်နယ်အတွင်းမှာအထူးသဖြင့်ဒီကြိုင်မျောမြို့နယ်နဲ့ရေးမြို့နယ်နှစ်ခုပေါ့နော်အဲ့ဒါကိုပို့ပြီးတော့တိကျထားပြီးတော့လှုပ်ထားတယ်ပေါ့။ကြိုင်မျောဆိုရင်မော်လမြိုင်ပြည်လက်မြေဆက်ယုံရေးမြို့နယ်မှာဆိုရင်ဆိုယိုတိုင်းကွန်မတီကကြောင်မီတွေဆက်ယုံအင်းနှစ်ခုကိုအတိကဥတီပြီးတော့ပြည့်စုံထားတယ်ပေါ့။လူထုတွေကအများတော်ဖြစ်ဒီကြောင်မီတွေကိုသူတို့အလိုမရှိဘူးပေါ့နော်။ကောက်ထားတဲ့ချက်လက်ပုံကြည့်ပြီးတော့
နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကြောင့်ဒေသခံလူထုတွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲနဲ့ပတ်သက်ပြီးအစီရင်ခံစာအချက်အလက်မှတ်တမ်းတင်ဦးဆောင်သူနိုင်ပြူဟမွန်ကမွန်ဘာသာနဲ့အခုလိုပြောပါဗျာ
။ဒီကအကြော်ရေကခုနောက်ပါဆိုရေပေါ်ကဖလက်ကပြန်ကလပ်ဖရာဟမွာတော့ဝါချာက
အဓိကကြုံတွေ့နေရတဲ့အခက်အခဲကတော့ပွေလေးမြင်သာမှုမရှိတာနောက်တစ်ခုကမြေယာကိစ္စအစိုးရရဲ့မြေယာဥပဒေဟာရင်းနှီးမြှုပ်နှံသူအတွက်ပဲဖြစ်နေတော့ဒေသခံတွေခံရတာများတယ်တချို့ဆိုဆိုးရနဲ့နှိစသူတွေရဲ့အကျိတ်နဲ့ဒေတာခံတွေပေါ်မှာအမျက်ထုတ်အနိုင်ယူသွားတယ်လည်းအများကြီးရှိနေတယ်။ MCL ရင်းနှီးမြှုပ်နှံမှုဆို2009ခုနှစ်ကတည်းကစလုပ်နေတာ။ဒါပေမဲ့2015တည်စင်ဘာလလောက်မှထွက်ပေါ်လာတယ်။ EIA SIA နဲ့ပတ်သက်ပြီးတော့ဘယ်လိုလှုပ်ထားတယ်လဲလူထုကိုချားပြရှင်းပြတာမရှိဘူး
။အစီရင်ခံစာမှာရင်းနှီးမြှုပ်နှံမှုအကြောင်းအရာ53ခုပါဝင်ပြီးအဓိကအားဖြင့်ကြောင်မီသွေးတုံဆွန်းအင်လျှက်စစ် ตาอาเปเสยองสีมังไกมะเยตายใหญ่ตัวมหอกตวยไว้ตออโจตายะหมู่เจ้าหยามะเลยามเยเจ้าหยามะเนี่ยตะบาวะป่าวหวนจินที่ไข่เป็ดซี้หมู่เจ้าหยาฤปาวินบาเร
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါမှာရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ကကြေးလက်ဒေသခံရွာသား၅ဦးကိုတတ်တယ်ဆိုတဲ့တမတော်သားခုနှစ်ဦးကိုအရှင်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခစစ်တရားရုံးမှာရုံးတင်စစ်ဆေးရမှာအထက်ညွန်ကြားချက်အရာလောက်ရတာဖြစ်ပြီးသူတို့မှာအပြစ်မရှိဘူးလို့ပြောကြားလိုက်ပါတယ်အစိုးရတမတော်နဲ့ကချင်လူလက်ရေးတမတော်ကရင်အကြာနှစ်ဖက်တက်လုံးကြုံရေးအတ
န်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ခိုင်းနေစတဲ့ဒါကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။တော်ရရှင်များရှင်မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်စီးပွားရေးနဲ့